မှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နိုင်မဲ့အလားအလာတွေစိန်ခေါ်မှုတွေရှိနေတဲ့အကြောင်းအမေရိကန်ကုမ္ပဏီပေါင်း20ပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တာဝန်ရှိသူတွေမြန်မာနိုင်ငံခီးစဉ်ဆုံးသက်ချိန်မှာအတိအမှတ်ပြုပြောဆိုသွားကြပါတယ်မြန်မာအစိုးရတာဝန်ရှိသူတွေနဲ့ပထမဆုံးအချိန်အစိုးရရုံးဆိုင်ရာနေပြည်တော်မှာတွေ့ဆုံခဲ့တဲ့3ရက်ကြာခီးစဉ်မှာတော့အမေရိကန်နဲ့မြန်မာနိုင်ငံကြားစီးပွားရေးအရာပူးပေါင်းဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါစီးပွားရေးကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တဲ့စင်ကာပူခြေဆိုင်အမေရိကန်ကုမ္ပဏီများအသင်းရဲ့ဥက္ကဋ္ဌဆိုင်မွန်ခန်းကတော့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကနေအကျိုးကျေးဇူးခံစားရနိုင်တဲ့အလားအလာကောင်းတွေကြီးကြီးမားမားရှိနေတယ်လို့ပြောပါတယ
် We see a tremendous amount of opportunity across a number of different industries to not only of course help American companies but perhaps more
လုပ်ငန်းပေါင်းစုံမှာအခွင့်အလမ်းတွေကြီးကြီးမားမားရှိနေတယ်ဆိုတာက American company တွေအတွက်တင်မကပါဘူးမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရမှာလဲအထောက်အကူပေးနိုင်တာကပိုပြီးတော့အရေးကြီးတယ်လို့ဆိုနိုင်ပါတယ်
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အယက်သားဆွေရတရားဖြစ်ပေါ်ပေါက်လာပြီးတဲ့နောက်နှစ်နိုင်ငံကြားအပြန်အလှန်ဆက်ဆံရေးတွေတိုးမြင့်လာရကစီးပွားရေးအရာပူးပေါင်းဆောင်ရွက်နိုင်မှုအမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်မှုတွေကိုလည်းရှော့ပေါက်ပေးခဲ့တာပါအမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံအတွက်ဗန်ဒိုင်းဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်ခွင့်လိုင်စင်တွေကိုလည်းခွင့်ပြုပေးခဲ့တယ်လို့အခြေတင်ဖြစ်နေရတဲ့မြန်မာနိုင်ငံရဲ့စွန့်ရင်ကဏ္ဍအပါအဝင်ရင်းနှီးမြှုပ်နှံမှုအသစ်တွေလုပ်ကိုင်ခွင့်ပေးခဲ့တာလည်းဖြစ်ပါတယ်ဒီအတွက်လည်းနှစ်ပေါင်းများစွာမြန်မာနိုင်ငံနဲ့ဆက်ပြတ်နေခဲ့တဲ့အမေရိကန်ကုမ္ပဏီတွေလုပ်ငန်းတွေလုပ်ကိုင်မှုစနဲနာအကဲခတ်တာတွေလည်းလှုပ်လာခဲ့ကြတာပါဒါပေမဲ့လည်းမြန်မာစိုးရရဲ့ပြုပြင်ပြောင်းလဲအစီအစဉ်တွေရေရှည်ခံမခံလုပ်ငန်းတွေဝင်ရောက်လုပ်ကိုင်ရလောက်အခြေအနေပေးမပေးအခုချိန်ထိမရေရာသေးတာမို့လက်တွေမှာတော့အကြီးအကျယ်ရင်းနှီးမြှုပ်နှံလုပ်ကိုင်လာတာမျိုးတော့မတွေ့ရသေးဘူးလို့ဩစတြေးလျနိုင်ငံမကောရီတက်ကသူကပါမော့ခရှောင်းတန်နာကပြောပါတယ်
I think it is true that there are opportunities and we see lots of companies going there and looking around and scoping the landscape etc.
အခုလမ်းကောင်းတွေရှိနေရဲဆိုတာကတော့မှန်တယ်လို့ကျွန်တော်ထင်ပါတယ်။ကုမ္ပဏီတွေတော်တော်များများသွားပြီးစနစ်နာကြတာအခြေအနေကိုအကဲခတ်တာတွေရှိပါတယ်။ဒါပေမဲ့လည်းပြုပြင်ပြောင်းလဲရေးလုပ်ငန်းကိုအခြေအနေတော်တော်များများစိတ်ချရတဲ့အထိဖြစ်ဖို့လိုသေးတာကြောင့်ဒီထက်ကတော်တော်များများငွေထုတ်ပြီးလုပ်တဲ့အထိတော့မရှိသေးဘူးလို့ကျွန်တော်ယူဆပါတယ်။
မြန်မာနိုင်ငံမှာပြုရင်ပြောင်းလဲလုပ်ငန်းတွေအားကောင်းလာမယ်ဆိုရင်တော့ဒေသတွင်းမှာစီးပွားရေးအရာထိတ်တန့်ရောက်လာနိုင်တယ်လို့လည်းနိုင်ငံတကာဗန်ဒိုင်းအဖွဲ့အစည်းတွေကခန့်မှန်းထားတာကြောင့်အမေရိကန်အပါအဝင်ပြည်ပလုပ်ငန်းကြီးတွေမြန်မာနိုင်ငံမှာဝင်ရောက်လုပ်ကိုင်ကြဖို့စိတ်အားထက်သန်နေတာပါဇူလိုင်လထဲမှာတော့ကလည်း GE, Coca-Cola, Caterpillar, Goldman Sachs စတဲ့ထင်ရှားတဲ့ကုမ္ပဏီကြီးတွေပါဝင်အမေရိကန်လုပ်ငန်း38ခုကထိတ်တန့်စီးပွားရေးသမားပေါင်း90လောက်ပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းလက်တွေ့အားဖြင့်လုပ်ငန်းတွေလုပ်ကိုင်နိုင်ဖို့အတွက်ဟန်တားတွေကလည်းရှိနေသေးပါ။အထူးသဖြင့်ကတော့ပြည်ပကရင်းနှီးမြှုပ်နှံမှုတွေအတွက်လှုပ်ထုံးလုံနီးအသေးစိတ်တွေပါဝင်မဲ့ဥပဒေတရက်အခုချိန်ထိထွက်ပေါ်မလာသေးတဲ့အတွက်ရှေ့ဆက်ဘာမှမလုပ်နိုင်တဲ့အခြေအနေမျိုးဖြစ်နေရတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒဲရက်မစ်ချဲကပြောပါတယ်
။ On the investment law, as I said, we were not able to get really any insights into it and that is a concern.of ours and I think it's a concern of business.
ဤနည်းမြုံနံမှုဥပဒေနဲ့ပတ်သက်လို့ကတော့ကျွန်တော်ပြောခဲ့သလိုပါပဲအတွင်းကြကြတော့မသိရပါဘူး။ဒါကကျွန်တော်တို့အတွက်ရောတခြားစီးပွားရေးလုပ်ငန်းတွေအတွက်ပါစိုးရိမ်စရာဖြစ်နေရပါတယ်။မူကျန်းနဲ့ပတ်သက်လို့ဘာတွေဆွေးနွေးပြောဆိုနေတယ်ဆိုတာတွေကိုသိရပြီးအ ਨੇ စုံမှတ်ချက်ပေးတာတိုင်မီနာတွေလုပ်နိုင်တယ်ဆိုရင်တော့လည်းကောင်းတာပေါ့ဗျာ
။ပြပကဤနည်းမြုံနံမှုတွေကိုဆွဲဆောင်နိုင်မှုရည်ရွယ်ပြီး1988ခုနှစ်ကပြဋ္ဌာန်းထားတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေကိုတော့ပြန်လည်ပြင်ဆင်ပြီးလွှတ်တော်မှာတင်သွင်းထားရမှာအသေးစိတ်ပြင်ဆင်မှုတွေကိုလည်းလှုပ်ဆောင်နေတာပါဥပဒေအသစ်မှာမြန်မာနိုင်ငံကအငယ်စားနဲ့အလတ်စားကုန်ထုတ်လုပ်ငန်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေပြည်ရင်းလုပ်ငန်းရှင်တွေရဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းတွေစတာတွေကိုနိုင်ငံခြားကရင်းနှီးမြှုပ်နှံတာမျိုးကိုခွင့်မပြုဘဲတားမြစ်ထားဖို့အဆိုပြုချက်တွေပါဝင်တယ်လို့လည်းလွှတ်တော်အသံဝန်ကပြောပါတယ်ဒီလိုပဲပြည်ရင်းလုပ်ငန်းရှင်တွေလက်လန်းမမီတဲ့အစ်စ်မြင့်နည်းပညာလုပ်ငန်းတွေမှာသာပြပလုပ်ငန်းတွေကိုရခိုင်နှုန်းဖြင့်ရင်းနှီးမြှုပ်နှံခွင့်ပြုဖို့ကြံလုပ်ငန်းတွေမှာတော့အစိုးရနဲ့ဖြစ်ဖြစ်ပြည်ရင်းလုပ်ငန်းတစ်ခုခုလူပုဂ္ဂိုလ်တူဦးနဲ့ပဲဖြစ်ဖြစ်အစုရှယ်ယာအနည်းဆုံး35ရခိုင်နှုန်းထည့်ဝင်ပြီးဖက်ဆက်လုပ်ငန်းခွင့်ပြုဖို့စတာတွေကိုလည်းထည့်သွင်းထားတာပါနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေမြေ9ရန်းခွင့်ကိုတော့ဥပဒေအဟောင်းမှာနှစ်ပေါင်း30ခွင့်ပြုထားရကနေနှစ်ပေါင်း50အထိတိုးမြင့်ဖို့နဲ့လိုအပ်ရင်နောက်ထပ်10နှစ်စီနှစ်ကြိမ်သက်တမ်းတိုးခွင့်ပေးသွားဖို့လည်းရည်ရွယ်ထားတာဖြစ်ပါတယ်ဒီလိုပဲရင်းနှီးမြှုပ်နှံမှုစတင်လှုပ်ဆောင်တဲ့အချိန်ကစလို့9နှစ်ခွန်ကင်လုပ်ခွင့်ပြုဖို့နောက်ပိုင်းမှာလဲစီးပွားရေးလုပ်ငန်းတွေကတိုင်းပြည်အတွက်အကျိုးရှိမယ်ဆိုရင်တိုးပေးသွားဖို့စတာတွေကိုလည်းအဆုပြုထားတာပါဒါပေမဲ့လဲဥပဒေအဖြစ်ပြီးခဲ့တဲ့နှစ်မှာကတည်းကထွက်ပေါ်လာမယ်လို့အများကမျှော်လင့်ထားပေမဲ့အခုအချိန်ထိအတိမပြုတ်နိုင်သေးပဲဖြစ်နေတာမို့စီးပွားရေးသမားတွေကြားဘယ်နည်းဖြစ်နေရတယ်လို့မြန်မာစီးပွားရေးအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ပမောက္ခတန်တန်းကပြောပါတယ်
My understanding is there may still be some more months of debate yet. So it is something I think a lot of international investors are anxiously awaiting.
ကျွန်တော်နားလည်ထားတော့ကတော့ဒီကိစ္စနဲ့ပတ်သက်လို့အခြေအတင်ဆွေးနွေးမှုတွေနောက်ထပ်လက်နက်ချီလွတ်ပြဥမှာပါ။ဒါကလည်းနိုင်ငံတကာယင်းနှိမ့်မြုံနံတွေကစိတ်ဝင်စားစောင့်စားနေကြတယ်လို့ထင်ပါတယ်။ပြည်တွင်းလုပ်ငန်းတချို့ကတော့ပြပလုပ်ငန်းတွေနဲ့ရှင်ပြိုင်ရမှာသူတို့အတွက်အကာအကွယ်ရစီမဲ့အစီအမံတွေအတွက်တွန်းအားပေးနေတာရှိတယ်လို့ပြောနေကြတာလည်းကြားပါတယ်။
စီဝိုင်းလုပ်ငန်းတွေအတွက်လုံထုံးလုံနည်းတွေထွက်ပေါ်လာဖို့ကြံ့ကြာမှုတွေကြောင့်ပြည်ပကယင်းနှိမ့်မြုံနယ်လူတွေအခက်ကြုံနေရတယ်လို့ပြည်တွင်းလုပ်ငန်းရှင်တွေဘက်ကတော့အမေရိကန်ရဲ့တန်ခတ်မှုတွေအကန့်အသတ်နဲ့သာရှော့ပေါ်ပေးထားတာကြောင့်အဟန့်အတားတွေရှိနေတယ်လို့အပြစ်ဖို့နေကြတာပါသူသဖြင့်ကတော့စီဝိုင်းရဲ့ပိတ်ဆို့တန်ခတ်မှုတွေကိုအပြည့်အဝဖယ်ရှားမပေးသေးတဲ့အတွက်အမေရိကန်ဒေါ်လာနဲ့ချိတ်ဆက်လုပ်ကန်ရတဲ့နိုင်ငံတကာကုန်သွယ်မှုလုပ်ငန်းတွေမှာအခက်တွေ့နေရတယ်လို့မြန်မာတရုတ်ကုန်သွယ်ကြီးများအသင်းရဲ့ဥက္ကဋ္ဌလိုင်းဆောင်ရှန်းကပြောပါတယ
်ရောမြန်တဲ့公司啊要要收款或者是要我们要汇出去
မြန်မာနိုင်ငံကကျွန်တော်တို့ company အနေနဲ့ငွေလွှဲပြောင်းတွေလက်ခံတာတွေလုပ်တဲ့နေရာမှာအခက်အခဲတွေအများကြီးကြုံနေရပါတယ်တခါလေကံမကောင်းရင်ပိုက်ဆံတွေကိုထိန်းချုပ်ခံရတာမျိုးလည်းဖြစ်တတ်ပါသေးတယ
် American ဘဏ္ဍာရေးဝန်ကြီးဌာနကခွင့်ပြုလိုက်တဲ့အထွေထွေလုပ်ပိုင်ခွင့် license အမှတ်16နဲ့18တို့အရ American company တွေအနေနဲ့ဘဏ္ဍာရေးဝန်ဆောင်မှုတွေနဲ့ယင်းနှိမ့်မြုံနယ်မှုအသစ်တွေကိုလုတ်ကန်ခွင့်ရရမှာဖြစ်ပေမဲ့2003ခုနှစ်မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအဲ့ဥပဒေအရမြန်မာနိုင်ငံကကုန်ပစ္စည်းတွေတင်သွင်းခွင့်ကိုတားမြစ်တဲ့ဥပဒေကိုတော့ဩဂုတ်လ2ရက်နေ့ကပဲ American လွှတ်တော်ကနောက်ထပ်တစ်နှစ်တည်တံ့တိုးထားတာပါဒီလိုတားမြစ်ချက်တွေကြောင့်မြန်မာလုပ်ငန်းရှင်တွေဖို့နစ်နာစရာတွေဖြစ်ရတယ်လို့မြန်မာနိုင်ငံကုန်သွယ်မှုမြင့်တင်ရေးကောင်စီတူဥက္ကဋ္ဌကောင်ချင်းချွန်းကပြောပါတယ
်缅甸到目前为止还不能出口到美国这美国的对公司美国的
美国公司里面呢မြန်မာနိုင်ငံမှာလွတ်လပ်လပ်ယင်းနှိမ့်မြုံနှံမှုအခုအခါခွင့်ပြုပေးလိုက်ပါပြီဒါပေမဲ့လည်းမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုကုန်တင်ပို့မှုတွေမှာတော့တားမြစ်ထားဆဲဖြစ်ပါတယ်ဒါကကျွန်တော်တို့အတွက်နစ်နာပါတယ
်ဝေဖန်သူတွေကတော့ကုန်တင်ပို့မှုကိုအမေရိကန်ကဆက်လက်တားမြစ်ထားတဲ့အတွက်မြန်မာနိုင်ငံကကုန်ထုတ်လုပ်မှုလုပ်ငန်းတွေတိုးတက်မှုအတွက်အဟန့်အတားဖြစ်ရတယ်လို့ပြောနေကြတာဖြစ်ပါတယ်အမေရိကန်ဆိုရကတော့တန်ခတ်မှုတွေရှော့ပေးပြီးစီးပွားရေးလုပ်ကိုင်ခွင့်တွေပေးသွားမယ်ဆိုပေမဲ့လည်းပွင့်လင်းမြင်သာမှုတွေမရှိတာစစ်တပ်ကတိုင်းပြည်စီးပွားရေးမှာလွှမ်းမိုးနေတာတွေနဲ့နိုင်ငံရေးစီးပွားရေးပြည်ရင်ပြောင်းလဲမှုတွေဆက်လက်လှုံ့ဆော်သွားဖို့လိုအပ်နေသေးတယ်လို့သတိပေးထားတာပါဒီအတွက်လည်းမြန်မာလူထုအတွက်အထောက်အကူဖြစ်စေမယ့်ကဏ္ဍတွေကိုဦးစားပေးပြီးအရေးယူတန်ခတ်မှုတွေကိုတဖြည်းဖြည်းချင်းသာရှော့ပေါ်ပေးနိုင်မယ်လို့ပြောဆိုထားတာလည်းဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုညှိနှိုင်းလိုက်ပါစေကျွန်တော်အောင်လွင်ဦးပါခင်ဗျာ